ယမန်နိုင်ငံမှာပြဿနာတွေပက်လည်ဝိုင်းနေတဲ့သမရအလီအဗ်ဒူလာဆာလီအပေါ်ထောက်ခံမှုတွေတိတိတတ်တာကျဆင်းနေချိန်မှာပဲဒီအကြီးအကဲစစ်ကောင်းဆောင်အများစုဟာလည်းဒီသမရဆာလီအနာကဖေရှားရေးတောင်းဆိုဆန္ဒပြကြသူတွေနဲ့အတူပူးပေါင်းလိုက်ကြပါတယ်။ယမန်နိုင်ငံရဲ့ထိပ်တန်းကောင်းဆောင်တူဦးဖြစ်တဲ့မစ္စတာဆာလီနဲ့အချိန်တော်ကြာအလုပ်လုပ်ခဲ့သူဗိုလ်ချုပ်အလီမိုဆန်အယ်အာမာကညဉ့်ညနေလူလူဆန္ဒပြပွဲတွေကိုသူထောက်ခံကြောင်းတနင်္လာနေ့ကကြေညာခဲ့တယ်လို့ဆန္ဒပြသူတွေအပေါ်နှိမ်နှင်းမှုတွေကိုပြစ်တင်ဝေဖန်ခဲ့ပါတယ်။နောက်ထပ်နာမည်ကြီးဗိုလ်ချုပ်နှစ်ဦးအပြင်အကြီးအကဲဆိုးရွားအရာရှိတော်တော်များများဟာလည်းဆန္ဒပြသူတွေဘက်ကနေရပ်တည်ခဲ့ကြပါတယ်။ဗိုလ်ချုပ်အမာဆန္ဒပြသူတွေနဲ့ပူးပေါင်းခဲ့ပြီးတဲ့နောက်မှာတော့ဒီအတိုက်အခံနဲ့စစ်တပ်သစ္စာခံတို့ရဲ့ဒီအတိုက်ခံတင့်ကားတွေကိုမြို့ရရဲ့လမ်းမတွေပေါ်မှာနေရာချထားတယ်လို့မစ္စတာဆာလီကိုထောက်ခံတဲ့ Republican အစောက်တပ်ဖွဲ့တွေကလည်းသမရနန်းတော်ကိုကာကွယ်တက်ဆွဲထားကြပါတယ်။အစိုးရအထက်ခံဘက်မှရပ်တည်တဲ့စစ်တပ်ဖွဲ့ကတင့်ကားတွေကိုမြို့တော်အဝင်ဂိတ်တွေမှာလည်းနေရာချထားပါတယ်။သူ့ရဲ့တပ်ဖွဲ့တွေကပြည်သူတွေကိုအကာအကွယ်ပေးသွားမယ်လို့ဗိုလ်ချုပ်အမာကပြောပါတယ်။ဆန္ဒပြသူတွေကိုကာကွယ်ဖို့အတွက်သူ့ရဲ့တပ်ဖွဲ့အင်အားထောင်ထဲချီကိုတနင်္လာနေ့အစောပိုင်းကစပြီးတော့နေရာချထားတာပါ။တစ်ချိန်တည်းမှာပဲယမန်ကာကွယ်ရေးဝန်ကြီးမိုဟာမက်နာဆာအမက်ကတော့စစ်တပ်ဟာသမရကိုတစ္ဆာခံဆဲဖြစ်ပြီးသူ့အဆိုဒီဒီမိုကရေစီနဲ့ဖွဲ့စည်းပုံအရပြည့်ရထားတဲ့လုပ်ပိုင်ခွင့်တွေကိုစန့်ကျင်တဲ့ဘလို့လှုပ်ဆောင်ချက်ကိုပဲဖြစ်ဖြစ်စစ်တပ်ကဟန့်သွားသွားမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံရပေမဲ့လည်းပြည်သူအများစုဟာသူ့ကိုထောက်ခံနေတော့မယ်လို့သမရဆာလီကလည်းဆိုပါတယ်။နိုင်ငံရဲ့အရေးပါဆုံးလူမျိုးစုခေါင်းဆောင်တဦးဖြစ်တဲ့ Sheikh Saadet El Amar ကလည်းဆန္ဒပြပွဲတွေကိုထောက်ခံတဲ့အကြောင်းတင်းတင်းလာနေကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်။